မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်သူ့မြို့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီနေ့နေကင်းတွေ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာရုရှားဝင်ရောက်ဆွတ်ဖက်တဲ့ယုံကြည်ရလောက်တဲ့အထောက်အထားမရှိဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ရုရှားအစိုးရအတွက်အလုပ်လုပ်ပေးနေသူအဖြစ်ဆွတ်ဆွဲပြီးရုရှားနိုင်ငံသားတဦးကိုအမေရိကန် FBI ကဖမ်းဆီးလိုက်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့ညတွေ့သောတာရှင်တွေနားဆင်ကြရမယ်ထဲမှာတော့21ရာစုပင်လုံးတတရအစည်းအဝေးနဲ့မြမငင်းချင်းအလားလာနဲ့ပတ်သက်ပြီးတော့
ဒီနောက်လာမယ့်ဒီ6လတော့အတွင်းမညတာကလုံနိုင်ဖို့အစိုးရဘက်ကတော့ဒီညတာကပြည်တာနဲ့လည်းကြိုတင်ပြင်ဆင်မှုတွေအကုန်လုံးကျွန်တော်ဆက်လုပ်တော့မှာ
အစိုးရအဖွဲ့ကိုယ်စားလှယ်ဦးလှမရွှေကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါအပြင်အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ထိသည့်ဆွေးနွေးပွဲအပြီးမှာဝေဖန်ခံရတဲ့အမေရိကန်နိုင်ငံရဲ့အကြောင်းကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့ရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွှေကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်တခုမှမတွေ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားသမ္မတပူတင်ကဒီကိစ္စကိုသူနဲ့တွေ့ဆုံဆွေးနွေးစဉ်အခိုင်အမာညင်းဆိုတယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ်။ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဘယ်တော့မှကြားဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိသလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးဆိုတာသမ္မတထရန့်နဲ့ဆွေးနွေးစဉ်ပြောခဲ့တယ်လို့သမ္မတပူတင်ကလည်းပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့တော်မှာသမ္မတနှစ်ယောက်တွေ့ဆုံဆွေးနွေးကြစဉ်အတွင်းရွေးကောက်ပွဲမှာရုရှားအစိုးရဝင်နှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စကိုတော်တော်လေးဆွေးနွေးပြစ်တယ်လို့သတင်းထုတ်တွေကိုအမေရိကန်သမ္မတထရန့်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောအမေရိကန်နဲ့ရုရှားအစိုးရကြားတိတိသားသားသဘောထားကွဲနေတဲ့တခြားကိစ္စတွေနဲ့ပတ်သက်လို့ပါရုရှားသမ္မတကိုသူတိုက်ရိုက်ဝေဖန်ပြောခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။2016ရွေးကောက်ပွဲတုန်းကရုရှားအစိုးရကဝင်ရောက်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကြီးအလုံးကနေကောက်ချက်ချထားကြတာဖြစ်တဲ့အပြင်တရားရေးဌာနရဲ့တာဝန်ပေးချက်နဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ပြီးရုရှားရဲ့ထရန့်ရွေးကောက်ပွဲစီးပွားရေးတာဝန်ရှိသူတွေအပေါ်အာရုံစိုက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။
အမေရိကန်သမ္မတအနေနဲ့ရုရှားသမ္မတနဲ့ဆက်ဆံရေးတိုးမြင့်နေတဲ့အပေါ်လက်ရှိမဟာမိတ်ဖြစ်တဲ့ဥရောပတလွှားမှာတော့လုံခြုံရေးချင်းချောက်မှုအဖြစ်ပိုစိုးရိမ်လာစေနိုင်တယ်လို့ထင်မြင်ချက်တွေဖြစ်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲအတိပူးတွဲသတင်းစာရှင်းလင်းပွဲလုပ်ရမှာရုရှားအနေနဲ့ခရိုင်းမီးယားဒေသကိုအင်အားသုံးမတရားကျူးကျော်သိမ်းပိုက်ခဲ့တဲ့အပေါ်မဆိုသလောက်လေးပဲပြောခဲ့ကြပါတယ်။ဖင်လန်နိုင်ငံဟယ်ဆင်ကီမြို့တော်မှာမနေ့ကလုပ်ခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာသမ္မတပူတင်ကဒီခရိုင်းမီးယားရေးပေါ်သမ္မတထရန့်ရဲ့ယက်တီချက်ကအများသိထားပြီးသားဖြစ်တယ်။ရုရှားအနေနဲ့တရားမဝင်ခရိုင်းမီးယားကိုတည်သွင်းခဲ့တယ်လို့သူပြောခဲ့တယ်။ဒီယက်တီချက်ပေါ်သူဆက်ယက်တီသွားမှာပါလို့။နောက်ဒီကိစ္စပေါ်နှစ်ဖက်အမြင်ကမတူပါဘူးလို့ထုတ်ပြောခဲ့ပါတယ်။သမ္မတပူတင်ကဆက်ပြီးရုရှားအတွက်တော့ဒီခရိုင်းမီးယားကိစ္စကဆက်မေးစရာမလိုတဲ့မေးခွန်းဖြစ်သွားပြီလို့ဆိုခဲ့ပါတယ်။သမ္မတထရန့်အနေနဲ့ခရိုင်းမီးယားပြည်ထနာပေါ်ရုရှားဘက်ကမရက်တီခဲ့တဲ့အပေါ်ယူကရိန်းနဲ့ဥရောပတလွားကလည်းစိတ်အေးခဲ့ရပေမဲ့ဒီသတင်းစာရှင်းလင်းပွဲမှာသုံးနှုန်းခဲ့တဲ့အနေအထားတွေပေါ်မှာတော့အမေရိကန်မှာမိတ်တွေအနေနဲ့စိုးရင်အံ့ဩစေခဲ့တယ်လို့သုံးသပ်မှုတွေဖြစ်လာနေပါတယ်။ ချက်ကိုစလိုဗာကီးယားနိုင်ငံကဆက်ဆံရေးအဖွဲ့ကအခြေတန်းသူတွေဒီမတ်ဂေါ်လတီကဒီပွဲမှာသမ္မတထရန့်အနေနဲ့ကိုကျင်တရားစံနှုန်းတွေကိုခောက်ထားပြီးရုရှားနဲ့ဥရောပကိုတဒန်းနဲ့ထားဆက်ဆံခဲ့တဲ့သဘောဖြစ်သွားတာအပြင်အနောက်နိုင်ငံတွေနဲ့ရုရှားနဲ့နောက်အမေရိကန်နဲ့ရုရှားနဲ့ပါတဒန်းနဲ့ထားလိုက်တဲ့သဘောဖြစ်သွားတာကြောင့်တော်တော်များများစိတ်ပြက်လိုက်မယ်လို့သုံးသပ်ပြပါရခင်ဗျာ
အမေရိကန်အမျိုးသားရိုင်ဖယ်အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင့်ကပ်ခဲ့တဲ့တနက်ကန်ဆောင်ခွင့်အရေးလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကိုအမေရိကန်ပြည်ထောင်စုအတွင်းရုရှားအစိုးရရဲ့ဩဇာစိတ်ဝင်နိုင်ရေးလုပ်ငန်းစဉ်အဖြစ်နဲ့အမေရိကန်နိုင်ငံရဲ့အဖွဲ့အစည်းတွေတဲ့ထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနေ့တနင်္လာနေ့တုန်းကဆွဲချက်တင်လိုက်ပါတယ်။ Twitter လူမှုကွန်ရက်မှာဖော်ပြထားချက်အရတော့သူမဟာလက်နက်ကင်ဆောင်ခွင့်အဖွဲ့ရဲ့တီထောင်သူနဲ့ဗဟုအဖွဲ့ဝင်ဖြစ်ပါတယ်လို့ပြောဆိုထားပြီးရုရှားအစိုးရထိတ်တန့်တာဝန်ရှိသူတဦးရဲ့အထူးလက်ထောက်အဖြစ်ဆောင်ရွက်ခဲ့တဲ့အသက်29နှစ်အရွယ်မ မာရီဘူတီနာကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဝါရှင်တန်မှာဖမ်းဆီးခဲ့တာပါရှင်းနေချုပ်ကိုအတိအပြအကြောင်းကြားခြင်းမရှိဘဲအမေရိကန်ပြည်ထောင်စုအတွင်းကိုရုရှားအစိုးရအေဂျင့်တဦးအဖြစ်လျှို့ဝှက်ဆောင်ရွက်မှုဆွဲချက်တင်ဖို့အတွက်ဘူတီနာကိုမနေ့တနင်္လာနေ့နေ့ခင်းကဖက်ဒရယ်တရားရုံးမှာရုံးထုတ်ခဲ့ပါတယ် FBI ရဲ့ထွက်ဆိုချက်ထဲမှာတော့ပူတီနာကိုလျှို့ဝှက်ရုရှားအေဂျင့်အဖြစ်ဖော်ပြထားပြီးသူမဟာ2016ခုနှစ်ဩဂုတ်လမှာကျောင်းသားဗီဇာနဲ့အမေရိကန်ကိုလာရောက်ခဲ့ပြီးဝါရှင်တန်မှာနေထိုင်နေသူဒီမတိုင်ခင်ကလည်းအမေရိကန်ပြည်ထောင်စုကိုအချိန်ချိန်လာရောက်ခဲ့သူအဖြစ်ဖော်ပြထားပါတယ်။သူမအလုပ်လုပ်ပေးနေတဲ့ရုရှားအရာရှိရဲ့နာမည်ကိုတော့ FBI ရဲ့ထွက်ဆိုချက်မှာဖော်ပြမထားပါဘူး။ဒါပေမဲ့ဖော်ပြထားချက်တွေအရတော့သူမအလုပ်လုပ်ပေးနေတဲ့ရုရှားအရာရှိကြီးဆိုသူကရုရှားဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲတဦးဖြစ်တဲ့အလက်ဆန်နာတော်ရှင်နဲ့တွားပြီးတော့ကန့်ညီနေပါတယ်။အလက်ဆန်နာတော်ရှင်ကသမ္မတရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ United Russia Party ရဲ့အထက်လွှတ်တော်အမဟောင်းတဦးလည်းဖြစ်ပါတယ်ရှင
်။ဥရောပသမဂ္ဂကနေဗီဒီယိုနှုတ်ထွက်ပြီးဆန္ဒခိုင်ပွဲတော်ကစီယုံရေးအဖွဲ့ကိုစီယုံရေးအသုံးစရိတ်သတ်မှတ်ချက်ချိုးဖောက်မှုနဲ့ဗီဒီယိုရွေးကောက်ပွဲကော်မရှင်ကဒဏ်ငွေချမှတ်လိုက်ပါပြီ။ဒီကိစ္စကိုရဲတပ်ဖွဲ့တန်းကလည်းထပ်လွှဲပေးလိုက်ပါတယ်။ဥရောပသမဂ္ဂရကနေဗီဒီယိုနှုတ်ထွက်ရေးအနိုင်ရခဲ့တဲ့2016ခုနှစ်လူထုဆန္ဒခိုင်ပွဲမှာခွဲထည်ရေးစည်းရုံးလှုပ်ရှားပေးခဲ့တဲ့ Vote Leave စည်းရုံးရဲ့အဖွဲ့ကအသုံးစရိတ်သတ်မှတ်ချက်ဒေါ်လာ 9.3 သန်းထက်ဒေါ်လာ6သိန်းကျော်လွန်သုံးစွဲခဲ့တယ်လို့ဒီကော်မရှင်ကဒီနေ့ထုတ်ပြောလိုက်တာပါစည်းရုံးရဲ့အသုံးစရိတ်ဥပဒေတွေကိုရှောင်ရှားနိုင်ရေးအတွက် Vote Leave စည်းရုံးရဲ့အဖွဲ့ကခွဲထည်ရေးလှူလာတဲ့ Belief စည်းရုံးရဲ့လှုပ်ရှားရေးအဖွဲ့ငယ်နဲ့အတူဆောင်ရွက်ခဲ့တယ်လို့လည်းကော်မရှင်ကပြောထားပါတယ် Vote Leave နဲ့ Belief တို့အခုလိုပူတွဲဆောင်ရွက်ခဲ့မှုကိုမချေညာပဲပူပေါင်းကြံစည်ဆောင်ရွက်ခဲ့ကြတဲ့ခိုင်မာတဲ့အထောက်အထားတွေရှိတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးအသင်းအစိုးရနဲ့စီမင်းဆိုင်ရာညွှန်ကြားမှုဘော့ပေါ်စနာကပြောပါတယ် Four Leaf အဖွဲ့ကိုဒေါ်လာ8000ဒံကျေးအခုချမှတ်လိုက်ပြီးစီယုံရေးအသုံးစရိတ်ကိုလိန်ညာချေညာခဲ့တဲ့အတွက်ရဲတပ်ဖွဲ့ထံလွှဲပြောင်းပေးထားတယ်လို့လည်းပေါ်စနာကဆက်ပြောပါတယ် Four Leaf စီယုံရေးအဖွဲ့ပြောကွန်ရကတော့ရွေးကောက်ပွဲကော်မရှင်ရဲ့အခုအစီရင်ခံစားကမှားယွင်းတဲ့စွပ်စွဲချက်တွေပါနေပြီးကော်မရှင်ကနိုင်ငံရေးယူရချက်နဲ့တသက်လောက်တာဖြစ်တယ်လို့လည်းပြန်စွပ်စွဲလိုက်ပါတယ်ခင်ဗျာ
View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ8:00ထိ light meter 70 kHz 1683light meter 79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။သိသိခံမြင်ရတွေအတွက်မြန်မာအစိုးရဘက်ကရော့ကျေးပေးဖို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။မြေယာသိမ်းဆည်းခံရမှုတွေနောက်ထပ်မဖြစ်ရေးလယ်သမားတွေနဲ့မြေယာပိုင်ရှင်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးတဲ့ဥပဒေစီမံစည်းကမ်းတွေကိုအစိုးရအနေနဲ့ပြဋ္ဌာန်းဆောင်ရွက်ဖို့လဲတိုက်တွန်းပါတယ်။မြေသိမ်းခံလယ်သမားတွေမြေပိုင်ရှင်တွေနဲ့တွဲဆုံမေးမြန်းချက်တွေနဲ့အတူဒီကနေ့ထုတ်ပြန်လိုက်တဲ့ HRW ရဲ့အစီရင်ခံစာထဲမှာတော့မြေယာသိမ်းဆည်းခံရတာကြောင့်လယ်သမားတွေဝင်ငွေဆုံးရှုံးရပြီးအစားအသောက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကလေးတွေအတွက်ပညာရေးတို့လိုအခြေခံလိုအပ်ချက်တွေအတွက်ကုန်ကျခံနိုင်ဖို့တောင်ခက်ခဲသွားစေတယ်လို့လဲထောက်ပြထားပါတယ်။အရင်စစ်အစိုးရလက်ထက်မှာမြေယာသိမ်းဆည်းခံရမှုကအဓိကပြဿနာကြီးတစ်ခုဖြစ်ခဲ့ပြီးရော့ကျေးမပြီးပဲခမန်းချီမြေယာဧကတန်းနဲ့ချီပြီးသိမ်းဆည်းခဲ့တာလို့လဲ HRW ရဲ့အစီရင်ခံစာကဖော်ပြပါတယ်။သိမ်းဆည်းခံမြေယာတွေပြန်လည်ရရှိရေးတောင်းဆိုသူတွေဒါမှမဟုတ်လဲသိမ်းဆည်းခံမြေယာကနေထွက်ခွာမပေးသူတွေဟာလဲရာဇဝတ်အကြောင်းအရာတရားစွဲခံရပြီးထောင်ဒဏ်အပြစ်ပေးခံရတာတွေလည်းရှိနေပါတယ်
။ဟောင်ကောင်အနေနဲ့တရုတ်နိုင်ငံကနေလွတ်လပ်ရေးခွဲထွက်ဖို့စည်းရုံးနေတဲ့ပါတီကိုဟောင်ကောင်အာဏာပိုင်တွေကတရားမဝင်ကြောင်းထူးထူးခြားခြားပထမဆုံးအကြိမ်နဲ့ကျင်ညာလိုက်ပါတယ်။ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကဒီမိန့်ကိုဟောင်ကောင်မျိုးသားပါတီထူထောင်သူအန်တီချန်စီပို့ထားပြီလို့ဒီနေ့ကျင်ညာလိုက်ပါတယ်။ဝန်ကြီးလီကဆက်ပြီးဒီပါတီအနေနဲ့ဘာကြောင့်တရားမဝင်ကျင်ညာတာမခံသင့်ကြောင်းတုံ့ပြန်ဖြေရှင်းဖို့21ရက်အချိန်ပေးထားတယ်လို့ဆိုပါတယ်။ဝန်ကြီးလီကဆက်ပြီးနိုင်ငံတော်လုံခြုံရေးနဲ့အများပြည်သူအန်တီရဲ့မရှိဥပဒေကိုသုံးပြီးဒီပါတီကိုတရားမဝင်ဖြစ်အောင်လုပ်နိုင်ပေမဲ့အဲ့ဒီလိုအတိအကျမစွပ်စွဲထားဘူးလို့ဆိုပါတယ်ခင်ဗျာ။
ပူယောဖန်တမကနဲ့ဂျပန်နိုင်ငံတို့ကြားအလုံးစုံကုန်သွယ်ရေးသဘောတူညီချက်ကိုဒီကနေ့အင်ကာနေ့တိုကျိုမြို့တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အသည့်အရဥရောပတမက EU ကိုတင်သွင်းတဲ့ကားကအစလျှက်စစ်ပစ္စည်းအစုံ ဂျပန်ကုန်ပစ္စည်းတွေအပေါ်ကောက်ယူနေတဲ့အခွန်ရဲ့69ရာခိုင်နှုန်းကိုဖယ်ရှားပေးမှာဖြစ်တယ်လို့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကနေဂျပန်ကိုတင်ပို့တဲ့ cheese wine နဲ့ဝက်သားတို့အပါအဝင်စိုက်ပျိုးမွေးမြူရေးထုတ်ကုန်တွေအပေါ်မှာလည်းအလားတူဆောင်ရွက်မှာဖြစ်ပါတယ်။ EU နဲ့ဂျပန်ကြားလက်နက်ကြားဆွေးနွေးခဲ့ကြရတဲ့ဒီသဘောတူညီချက်ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအပြီးသတ်နိုင်ခဲ့တာဖြစ်ပြီးလာမယ့်2019ခုနှစ်မှာတရားဝင်စတင်တက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်။မတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။တွေ့ဆုံမြန်မာကကိုမတင်ဆက်ခင်မှာအခုအမေရိကန်နိုင်ငံရဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအပေါ်အမေရိကန်လွှတ်တော်အမတ်တွေအပါအဝင်အတော်များများကရှုထောင့်မျိုးစုံကနေတုံ့ပြန်ခဲ့ကြပါရစေ။သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့တယ်လို့စွပ်စွဲထားတဲ့အမေရိကန်ထောက်လှမ်ရေးအေဂျင်စီတွေကိုဆန့်ကျင်ပြီးတော့ရုရှားသမ္မတပူတင်နဲ့အတူရက်တီပြောဆိုခဲ့တယ်လို့ဝေဖန်သူတွေကစွပ်စွဲထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဂရက်လွှတ်တော်က Republican အမတ်တချို့ကလွဲလို့တခြား Republican အမတ်တော်များကလည်းသမ္မတအပေါ်တိုက်ရိုက်မဝေဖန်သလိုရုရှားတွေရဲ့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရဲ့ဆောင်ရွက်ချက်တွေကိုလည်းစန့်ကျင်တဲ့သမ္မတရဲ့ရည်တည်ချက်အတိုင်းသူတို့နဲ့အတူခုခံကာကွယ်ခဲ့ကြပါတယ် View တင်တဲ့ Status ဟုတ်ပေးပွဲတင်လာကိုတော့ကောင်းအောင်ကပြပြပေးပါလိမ့်မယ်
အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့တင်းလာနေကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတနှစ်ဦးလုံးကအကောင်းမြင်ပြောဆိုကြပါရတယ်။ဒီလိုဆွေးနွေးပွဲမျိုးရှိသင့်ခဲ့တာကြာပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်တဲ့အချိန်ထဲမှာ2016ရွေးကောက်ပွဲမှာရုရှားတွေဂျာဝင်နောက်ဆက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ရုရှားမှာရောအမေရိကန်မှာပါတာဝန်ရှိတယ်ဆိုပြီးပြစ်တင်ပြောကြားလိုက်ပါရတယ်။အထူးသဖြင့်တော့ဒီမိုကရက်တွေကိုအပြစ်ဖို့ကျင်တာပါ။ဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော်မတ်ချက်ရှူမန်က
For the President of the United States,
American သမ္မတအနေနဲ့ရုရှားသမ္မတနဲ့အတူရပ်တည်ပြီး American တရားရေးဌာနကာဝေးဌာနနဲ့ထောက်လှမ်းအေဂျင်စီတွေရဲ့ဆောင်ရွက်ချက်တွေဆုံးဖြတ်ချက်တွေပေါ်ပုတ်ခတ်ဝေဖန်တာအစဉ်ချင်းမဲ့လုပ်ရဖြစ်တယ်လို့အန္တရာယ်လည်းရှိပြီးအဓိပ္ပာယ်လည်းမရှိပါဘူး
။ Trump အနေနဲ့ရပ်တည်ချက်ခိုင်ခိုင်မာမာရှိတယ်ဆိုတာပြသဖို့ပြက်ကွက်ခဲ့တယ်လို့အခဲအခဲတွေကထောက်ပြကြပါရတယ်။နိုင်ငံတကာလေးလာရေးနဲ့မဟာဗျူဟာစင်တာက Jeffrey Reth က
The President was deferential
သမ္မတဟာဗလာဒီမီယာပူတင်အပေါ်ရိုသေကျွန်းနုံပြီးတွန့်ဆုတ်နေပါတယ်။အမေရိကန်တွေအတွက်နှစ်ပေါင်းများစွာအခက်တွေ့စေခဲ့တဲ့ရုရှားရဲ့ပြည်တွင်းနဲ့နိုင်ငံတကာကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသူဟာထောက်ပြဆန့်ကျင်တာမျိုးမလုပ်ခဲ့ပါဘူး
။ဒါပေမဲ့လည်းတချို့ကလွဲလို့ Republican လွှတ်တော်အများစုဟာ Trump ပေါ်တိုက်ရိုက်ပစ်တင်ဝေဖန်တာမျိုးမရှိသလိုရုရှားအရေးစုံစမ်းစစ်ဆေးမှုအပေါ်ပုတ်ခတ်ဆန့်ကျင်တဲ့ Trump ရဲ့ရည်တည်ချက်အတိုင်းခုခံကာကွယ်ကြပါရတယ်။ California ပြည်နယ်အောက်လွှတ်တော် Republican အမတ် Darrell Issa က
Doubting
စုံစမ်းစစ်ဆေးမှုတွေဆုံးသက်ပြီးအတီးပြုတ်နိုင်တဲ့အချိန်အထိတန်တရားနဲ့ချီကပ်တာမျိုးဟာကြိုးကြောင်းစီလျော်ပါတယ်။ဆိုတော့ကျွန်တော်ထပ်ပြောရရင်ပူတင်ဟာအတိတ်ကဆိုးဝါးလာတဲ့ Empire ဟောင်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လက်ရှိဆက်ဆံနေရမယ့်သူလည်းဖြစ်ပြီးသူ့ရဲ့ရည်တည်ချက်အတိုင်းမပြောင်းလဲခဲ့သူပါ
။ဒါပေမဲ့လည်း Republican Party တွင်ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် John McCain ကတော့ပူတင်နဲ့အတူရည်တည်ပြောဆိုနေတာဟာတုံ့လုံစရာအမကြီးတစ်ခုဖြစ်တယ်လို့ဆိုပါတယ်။အခုချိန်မှာကြာမကြီးမကောင်းတဲ့ Arizona ပြည်နယ်က Mr. McCain ကဒီ Trump ရဲ့လှုပ်ရက်ဟာအာဏာရှင်တဦးကိုထောက်ခံဖို့ပြောင်းရွေးချယ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ် Trump ဟာ Belgium မှာကျင်းပတဲ့ NATO မြောက် Atlantic ဆက်စာချုပ်အဖွဲ့ရဲ့အစည်းအဝေးမှာရောဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်ပြစ်တင်ဝေဖန်ပေးမယ်လဲ Russia အပေါ်မှာတော့တတ်တက်ညာညာဆက်ဆံခဲ့တာပါအောက်လွှတ်တော် Democrat အမတ် Eric Sewell က
Insulted and threatened our NATO
NATO မှာမိတ်တွေကိုချိန်ချောက်စော်ကားပါတယ်ဒါအပြင်ဒီတင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ဆွတ်တယ်လို့ရုရှားနဲ့လည်းအတူရက်တီခဲ့ပါတယ်
။ဆိုဗီယက်ပြည်အောင်စုဟောင်းနှုန်းကထောင်းလိုင်းရေးတူဖြစ်ခဲ့ဘူးသူရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အန်ရီကိုညီညီညွတ်ညွတ်နဲ့တွန်းလှန်ကြဖို့တချို့လွှတ်တော်အမတ်တွေကလူလာနေတာပါ။အထက်လွှတ်တော်ဒီမိုကရက်အမတ်ဘီလ်နယ်ဆန်က
I hope we're going to come together quickly.
ပူတင်ရဲ့ဟိုကောက်ပွဲကိုပါတီနီယက်စလုံးအနေနဲ့ဒီလိုကလက်တွဲဆောင်ရွက်ရမယ်နီလန်းတွေကိုမကြခင်ရှာတွေးလိမ့်မယ်လို့မျှော်လင့်ပါတယ်။
ရုရှားသတင်းမီဒီယာတွေမှာတော့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကဆွေးနွေးပွဲအောင်မြင်တယ်လို့သမ္မတပူတင်ကပြောဆိုကြောင်းဖော်ပြကြပါရခင်ဗျာ
ကိုအောင်တင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တွေးဆုံမေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါတယ် အနောက်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာငင်းချင်ရင်နဲ့အမျိုးသားရင်ကြားစည်ရေးကျူးပန်းမှုအနေနဲ့27ရာစုပင်လုံငင်းချင်ရေးဆွေးနွေးပွဲတွေကျင်းပခဲ့တာအခုဆိုရင်3ချိန်ရှိခဲ့ပြီဖြစ်ပါတယ်။ဒီပင်လုံညီလာခံတွေရဲ့ဆွေးနွေးချက်တွေနဲ့သဘောတူညီချက်တွေကနေပြီးတော့မြန်မာနိုင်ငံရဲ့ငင်းချင်အလားအလာနဲ့ပတ်သက်လို့ UPDJC ပြည်အောင်စုငင်းချင်ရေးဆွေးနွေးမှုဘူးတွဲကော်မတီ2ဥက္ကဋ္ဌဒေါက်တာစလိုက်လျမွန်စခေါင်အစိုးရအဖွဲ့ကိုယ်စားလှယ်ဦးလာမောင်ရွှေနဲ့ငင်းချင်လုပ်ငန်းစဉ်မှာနည်းပညာထောက်ကူဖြစ်အားဖြစ်ကူညီနေတဲ့ဒေါက်တင်းတင်းအောင်တို့ကိုတက်တရာချင်းကြီးလာကန်ပြီးမှဖိတ်ခေါ်ပြီးတော့ VOA မြန်မာပိုင်းအယ်ဒီတာဒေါက်ကင်ဆိုးဝင်းနဲ့အတူသုံးသက်ဆွေးနွေးထားကြပါတယ်။ပထမပိုင်းဖြည့်ဆွေးနွေးမှုမှာတော့နောက်တစ်ချိန်ကျင်းပမဲ့သရုပ်ထအချိန်ကြီးလာကန်အတွက်မျှော်လင့်ချက်နဲ့ပတ်သက်လို့ဦးလာမောင်ရွှေကအခုလိုစပြီးတော့ဆွေးနွေးထားပါတယ်
။ဒီနောက်လာမဲ့ဒီ6လလောက်အတွင်းမညီလာကန်လုပ်နိုင်ဖို့အစိုးရဘက်ကတော့ဒီညီလာကန်ပြည်သားနဲ့ကြိုတင်ပြင်ဆင်မှုတွေအကုန်လုံးကျွန်တော်ဆက်လုပ်သွားမှာ။တော့ဒီညီလာခံတဲမှာမလုတ်ခင်မှာလဲဒီတစ်နှစ်လောက်ဒီညီလာခံကလုံနိုင်ဖို့အတွက်အားယူခဲ့ရတာတွေရှိပါတယ်။အဲ့တော့ဒီမှာတော့ခုနပြောတဲ့ကျွန်တော်တို့အတွေ့အကြုံများပြောရင်တော့ဒီလိုညီညာရေးပေါ်တဲ့နေရာမှာအဓိကစိန်ခေါ်မှုကတော့ယုံကြည်ချက်ပါပဲ။အဲ့တော့ဒီယုံကြည်ချက်ဒီတယောက်နဲ့တယောက်ကြားထဲမှာရှိရင်တော့ဒီ process တွေကပို့ပြီးတော့ကျွန်တော်တို့မြန်လာနိုင်တာမျိုးရှိရတယ်။ဒါမဲ့ကျွန်တော်အနေနဲ့တော့ဒီ process မှာပါဝင်ခွင့်ရတယ်တဲ့ကျွန်တော် queue ပြုလိုက်တော့ဘောနော်။အဲ့တော့ဒီနိုင်ငံရေးရည်ချင်းတို့ပဲဒီညီညာရေးရလဲအတက်ကြတော့ရှိတယ်ခင်ဗျာအတက်ကြရှိတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေမှာတဆုံမှုတချို့ရှိခဲ့တဲ့အတွက်ကျွန်တော်တို့နည်းနည်းနှီးခဲ့တာတော့ရှိတယ်ဒါပေမဲ့အခုကျွန်တော်တို့ဒီပြန်စတဲ့ဒီ UPDJC နဲ့လုပ်ငန်းကော်မတီထဲမှာတော့အားလုံးကဒီညီညာရေးအတွက်ကိုအထူးဂရုပြုပြီးတော့ဂရုဆက်ပြီးတော့ပို့ဆောင်ရလာတာတခုသတိထားမိတယ်မနေ့ရက်ဆိုရင်ကျွန်တော်တို့ UPDJC အစည်းအဝေးည7နာရီလောက်မှာပြီးပါတယ်ဒီမှာလဲဒီမှာရှိတဲ့ဆွေးနွေးပွဲတွေအားလုံးကြားထဲမှာဒါကိုအလေးကျူးနဲ့အရန်ထားတယ်ဒီပုံမှာညီညာရေးဒီဖြစ်စဉ်ဟာရှိ ਉ ရှိရမယ် process ကဆက်သွားဖို့လိုတယ်ဆိုတော့စစ်ကိုတော့အားလုံးမှာတွေ့ရတဲ့အတွက်တော့ပို့တော့ကျွန်တော်တို့ဝန်သားအားရမိတယ်အဲ့ဒီအတွက်ဒီကြားထဲမှာလဲတိုင်းသားဒီ EU ခေါင်းဆောင်တွေကလဲသူတို့ရဲ့ဒီမူဝါဒပေါင်းထဲမှာညှိနှိုင်းပေးသူဟိုညရတာအလုံးမနေ့ကညှိနှိုင်းပေးလိုက်တာတွေ့ရတဲ့အတွက်တော့ကျွန်တော်အမြင်နဲ့ပြောရင်တော့ဒီအခုလာတဲ့အထက်မှာတိုးတက်မှုတွေကတော့အများကြီးတစင်းတစင်းတော့ရှိနေတယ်ရလာအပြင်တော့နေကောင်းနေပဲဒါပေမဲ့နောက်တစ်ဆင့်သွားဖို့အတွက်တော့ကျွန်တော်အနေနဲ့တော့ပို့တော့ဟိုယုံကြည်မှုတွေတော့ပို့ရှိတာပေါ့
ဟုတ်ကဲ့ပါဟိုအခုဒီဟိုနေဆက်တရားစုပြေလုံးမတိုင်ခင်မှာဒီကဏ္ဍကြီး၅ခုပေါ့နော်နိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးတော့မပါဘူးပေါ့နော်မြေယာနဲ့တဘာဝပတ်ဝန်းကျင်၅ခုဆွေးနွေးတဲ့ထဲမှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာဒီကြားမဒန်းတူရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့တာသိရပါတယ်အဲ့တော့ဒီကြားမဒန်းတူရေးနဲ့ပတ်သက်ပြီးတော့ဒီသဘောတူညီခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်တော်တင်းတင်းအောင
်ဟုတ်ကဲ့ကျွန်မကိုယ်တိုင်လည်းဒီနိုင်ငံရေးခန်းကဏ္ဍမှာပေါ့နော်တွားပြီးတော့မှဒီဂျန်ဒါတဲ့ပတ်သက်ပြီးတော့ကျောင်းမဆိုင်ရာညီမျှမှုပေါ့ဒန်းတို့ညီမျှမှုနဲ့ပတ်သက်ပြီးတော့တွားပြီးတော့ရှင်းပြခွင့်လည်းရခဲ့ပါတယ်ပေါ့နော်လုပ်ငန်းကော်မတီဆွေးမှာအဲ့တော့နောက်ပိုင်းတော့ဆွေးနွေးမှုချက်အရာကျသွားတဲ့အချက်က၄ချက်ရှိပါတယ်အဲ့ဒီ၄ချက်မှာအဲ့ဒီကျောင်းမဆိုင်ရာဒန်းတို့ညီမျှမှုရဲ့အောက်မှာပေါ့နော်ပထမဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှင်တော့ဒီခွဲခြားဆက်ဆံမှုမရှိစေရေးနဲ့ဒန်းတို့ညီမျှမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအချက်ကလည်းဒါတကယ် basic အခြေခံကြတဲ့အချက်ဖြစ်တယ်အဲ့တော့အဓိကလုံးဝဟိုဥစားကြားမလေး क्वे ပြမှုပုံမှာမူတည်ပြီးတော့မှအခြေခံပြီးတော့မှခွဲခြားဆက်ဆံမှုလုံးဝမရှိရဘူးဒန်းတူညီမျှမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတာဒါတကယ်ကိုပြည်ထောင်စုအစ်စ်နဲ့တနိုင်ငံလုံးလွှမ်းခြုံတဲ့မူဝါဒကိုဖြစ်သွားတဲ့တကြောင်မလို့ဒါကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ရှိနေတဲ့ဒါဟိုဒေတာအသီးသီးမှာရှိနေတဲ့လူမျိုးစုတိုင်းရင်းသားပေါင်းစုံပေါ့ဒီကိုယ်တွေကျင့်သုံးနေကြတဲ့အဲဒီလေထုံးစံနေတချို့တွေဆိုလို့ရှိရင်အမျိုးသမီးတွေခွဲခြားဆန့်ဆန့်ထားတာတွေရှိတယ်ပေါ့နော်ဆိုတော့အမျိုးသားနဲ့အမျိုးသမီးမတူဘူးဆိုတဲ့ဟာမျိုးပေါ့ဒါမျိုးတွေကအဲ့ဒါလွှမ်းမိုးသွားပြီးတော့မှဒါဟာတကယ်ပဲပေါ့နော်အမျိုးသမီးတွေအတွက်အရေးကြီးတယ်ပေါ့နော်အခွင့်အလမ်းတစ်ခုကိုဖွင့်ပေးလိုက်တယ်ဆိုတာမြင်တယ်အဲ့ဒါတကယ်အရေးကြီးတဲ့အချက်ဖြစ်ပါတယ်အဲခါကွေးရကြတော့ဒီကဏ္ဍအသီးသီးတွေအမျိုးသမီးများအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးရန်ဆိုတဲ့အချက်ဟိုကြဟိုတဘောတူကြရပါတော့ဆိုတော့ဒီအချက်မှာတော့နည်းနည်းဝေဝါးတယ်ဆိုတာကိုတွေ့ရတယ်ပေါ့နော်သူဝန်တာစရာအကောင်းပါတယ်ကန္ဓာအတီးတီးဆိုတာဟိုဒါပေမဲ့လည်းဘယ်ကန္ဓာအတီးတီးကိုပြောချင်တာလဲဘယ်နေရာတွေကိုပြောချင်တာလဲပေါ့အဲ့ဒါတွေကအတီးတီးကြကြမရှိနေဘူးပေါ့နော်ဒါနိုင်ငံရေးကန္ဓာမှာဆွေးနွေးရတဲ့ကြောင့်မလို့တကယ်တမ်းဖြစ်တဲ့နာကတော့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချတဲ့နေရာတွေမှာ အမျိုးသမီးတွေကရှိမနေတဲ့အတွက်ကြောင့်မလို့ရှိလာအောင်ပေါ့နော်ကိုကဒီအထူးအခွင့်အရေးအနေနဲ့ဒါစီတော်မှလည်းတိုက်တွန်းထားတယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအတွက်ကိုတိုက်တွန်းတဲ့အနေနဲ့ယာယီအထူးလှုပ်ဆောင်ချက်အနေနဲ့ကိုတာစနစ်ကိုတုံးပေးပါဆိုတာတိုက်တွန်းထားတာဖြစ်တယ်။နောက်ကားငယ်ရဲ့အချက်ကကြတော့ဒီမှာကျတော့ဒါလည်းအမျိုးသမီးတွေအတွက်အရန်အရေးကြီးတဲ့အချက်ဖြစ်တယ်ပေါ့နော်။အဲ့ဒါကတကယ်ပဲဟိုဝမ်းသာစရာကောင်းပါတယ်။ကားငယ်ချက်ကတော့ချားမရေးရအခြေပြုအကျန်းဖက်မှုများအားကာကွယ်နိုင်တဲ့မူဝါဒများကိုချမှတ်အကောင်အထည်ဖို့ဆောင်ရွက်ရန်ဆိုတဲ့ဟာကတော်တော်လေးဟိုဟာဖြစ်ပါတယ်အရေးကြီးတယ်အဲ့တော့ကျွန်တော်တိုင်းပြည်မှာအားလုံးသိတဲ့အတိုင်းပဲပေါ့မျိုးသမီးတွေကတကယ်ကိုအကျန်းဖက်မှုတွေစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာဟိုကိုယ်ခန္ဓာပိုင်းဆိုင်ရာအကျန်းဖက်မှုတွေဖြစ်နေခါကျတော့ဒါတွေကိုကာပါဖြစ်မလားပေါ့နော်အဲ့ဘူဝါဒတွေချမှတ်တဲ့ဥစ္စာနောက်တော့လေအခြေအနေမျိုးမျိုးရှိပါတယ်ဟိုကအိမ်တွင်းမှာတော့မှအိမ်တွင်းအကျန်းဖက်မှုတွေဖြစ်နေတယ်အဲ့တော့ဒီကုနာပတ်ဝန်းကျင်မှာလည်းမလုံခြုံဘူးအဲ့ဒါတွေကဒီမူဝါဒသာချမှတ်အောက်တဲ့ဖောက်ဆောင်ရဲ့တော့တော်တော်လေးကိုဟိုအားရစရာကောင်းတဲ့မျိုးသမီးများအတွက်ဝမ်းသာစရာဖြစ်ပါတယ်အဲ့နောက်ဆုံးကတော့ဂါကြီးကတော့အဲ့ဒီကျမဆိုင်ရာတန်းလူညီများမှုကိုအထောက်အပံ့ပြုစေဖို့အတွက်မျိုးသမီးများရဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးရမယ်ပေါ့နော်အဲ့တော့ကောင်းပါတယ်ဒါမျိုးသမီးများရဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးသို့တော်လည်းပဲဒီတစ်ချက်ကကြတော့လေဟိုဒီအမျိုးသမီးခွင့်ရေးလှုပ်ရှားတဲ့လူတွေမြင်နေတာကဒါကအမျိုးသမီးတွေကစွမ်းဆောင်ရည်မရှိလို့ဒီလိုမျိုးနေရာမျိုးမရှိတာဆိုတဲ့အချက်ကိုသွားပြီးတော့မှထောက်ပံ့ပေးနေတဲ့ဟာဖြစ်နေတယ်တကယ်တမ်းဆိုရင်စွမ်းဆောင်ရည်ရှိတဲ့ရှိပြီးသားအမျိုးသမီးတွေအများကြီးရှိနေတယ်ဒါပေမဲ့သူတို့တွေကဒီနေရာကိုရောက်လာဖို့အတွက်အခွင့်အလန်းတွေမပေးလို့စွမ်းဆောင်နိုင်ခွင့်မရှိလို့မရောက်တာဆိုတဲ့ဟာမျိုးသူတို့ argue လုပ်ထားတာရှိပါတယ်အဲ့တော့တကယ်တမ်းဒီမှာဆိုလို့ရှိရင်စွမ်းဆောင်နိုင်ခွင့်ရှိမရှိတဲ့လူတွေကိုစွမ်းဆောင်ရည်ပေးရမယ်မြှင့်တင်ပေးရမယ်ရှိပြီးသားလူတွေကိုလည်းစွမ်းဆောင်နိုင်ခွင့်အစွမ်းပြခွင့်ကိုနေရာလေးတွေပေါ့နော်ဖန်တီးပေးရမယ်ဆိုရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်ကျွန်မ
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့လူဦးရေအချို့ကြီးလို့ရှိရင်လည်းအမျိုးသမီးလူဦးရေကများနေတဲ့ခါကျတော့ဒီအမျိုးသမီးကြားမှတန်းတူရေးဆိုတဲ့ကန္တာကလည်းအမြဲတမ်းအရေးပါတဲ့ကန္တာတစ်ခုပါပဲဒေါက်တာဆလိုင်းလျာညံမုန်းရှင်အဲဒီအခုကျမတို့ဒီပြီးခဲ့တဲ့ဒီညီလာခံကြီးမှာပေါ့နော်ဟိုအင်တာမအရေးကြီးပါတယ်ငင်းညာရေးလို့ပြောလိုက်တာ ਨੇ ဒီပိုင်း ਨੇ နိုင်ငံရေး ਨੇ လုံခြုံရေးอ่ะအင်တာမအရေးကြီးပါတယ်အဲ့တော့ဒီနိုင်ငံရေးမှာလည်းဒီတစ်ခုလောက်ပဲပေါ့ဆွေးနွေးနိုင်ခဲ့တယ်လုံခြုံရေးဆိုတာအင်တာမအရေးကြီးပါတယ်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်လုံခြုံရေးလက်ရှိမယ်ဒီတပ်မတော်ဘက်ကလည်းရှိမယ်ဒီအများပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရတဲ့လုံခြုံရေးလည်းရှိပါတယ်အဲ့တော့လုံခြုံရေးမပါဘဲနဲ့လုခဲ့တဲ့ဒီညီလာခံအစည်းအဝေးကြီးကဟိုရှေ့ဆက်ပြီးတော့ဘယ်လိုများသွားနိုင်မလဲပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲမင်္ဂလာပါကျွန်တော်တို့အနေနဲ့လုံခြုံရေးကဏ္ဍမရှိဘဲခြံခဲ့တာမဟုတ်ပါဘူးလုံခြုံရေးကဏ္ဍကိုဆွေးနွေးပါတယ်ဒါပေမဲ့ဆုံးဖြတ်ချက်ဖြစ်နေမချသေးဘူးပြီးတော့ပြည်ထောင်စုသဘောတူစာချုပ်စိတ်အပိုင်းဖြစ်နေထုတ်ဆူနိုင်ခြင်းမရှိသေးဘူးအဲ့ဒါပါပဲဆိုတော့ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်ကန္တာငါးခုစလုံးကဆက်ဆက်မှုရှိတယ်အဲ့ဒီဆက်ဆက်မှုကိုကျွန်တော်တို့အနေနဲ့အချိန်ဆမိမိမစဉ်းစားနိုင်ဘူးဆိုရင်တစ်ခုချင်းတစ်ခုချင်းကိုကွက်ပြီးတော့စဉ်းစားမယ်ဆိုရင်တော့ဒါပုံစံကြီးကပြည်ပြင်မှာမဟုတ်ဘူးပုံတန်ကြီးကပြည်ပြင်မှာမဟုတ်ဘူးအခုအနေနဲ့ကျွန်တော်တို့အဓိကအခြေခံကဒီပြည်ထောင်စုကြီးကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးတော့တည်ဆောက်ရမယ်ဆိုတာအခြေခံကြီးဖြစ်ပါတယ်။အဲ့ဒါကနေတစ်ဆက်တစ်ဆက်တည်းဖြစ်နေတာဒီမိုကရေစီစနစ်လို့ကျွန်တော်တို့ပြောလိုက်လို့ရှိရင်ဒီမိုကရေစီစနစ်ကလူထုကိုအခြေခံတာဖြစ်တယ်။လူထုကိုအခြေခံတာဖြစ်တဲ့အတွက်လူထုကရွေးချယ်တင်မြှောက်သောအစုအသားလင်အထိတ်ဆုံးကဖြစ်ပါတယ်။အထွတ်အမြတ်ဖြစ်ပါတယ်။ဆိုတော့အဲ့ဒါကနေဆက်ဆက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတာတတ်မတော်ဆိုတာအရတအစုရဲ့အုံမှာရှိရမယ်ဆိုတဲ့ civilian supremacy ကအကြီးကြီးဆုံးချက်ဖြစ်ပါတယ်။ဆိုတော့ဒီဟာကြီးကဆက်ဆက်မှုရှိပါတယ်။အဲဒီတွေ့ကြောင်ကျွန်တော်တို့အနေနဲ့ကလုံခြုံရေးကဏ္ဍ security sector တစ်ခုထဲကိုပဲကျွန်တော်တို့စဉ်းစားလို့မရဘူး။နိုင်ငံကြီးကဏ္ဍနဲ့ဆက်ဆက်ပြီးတော့စဉ်းစားဖို့လိုတယ်။အဲဒီတွေ့ကြောင်ကျွန်တော်တို့အရင်တစ်ခါပြောထားတာကတော့ကျွန်တော်တို့ဟိုနိုင်ငံကြီးကဏ္ဍမှာအဓိကအခြေခံကြဆုံးဖြစ်တဲ့federal ချီခံမှုနဲ့ democracy ချီခံမှုကိုကျွန်တော်တို့ဆွေးနွေးမယ်ဆိုပြီးတော့ဖြစ်လာပါတယ်။ဆိုတော့ federal ချီခံမှုကိုကျွန်တော်တို့ဆွေးနွေးမယ်ဆိုရင်တော့ပြည်ထောင်စုရဲ့ဖွဲ့စည်းမှုပုံသဏ္ဍာန်အဲ့ဒီပြည်ထောင်စုထဲကပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေရဲ့ခံကဏ္ဍပြီးတော့အဲ့ဒီထဲကတိုင်းရင်းသားလူမျိုးတွေရဲ့အတန်တူညီမျှခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်စသည်အပြင်ဆက်ဆံမှုတွေရှိတယ်။ဒီဆက်ဆံမှုတွေနဲ့ကျွန်တော်တို့ထိတ်တိုက်ရင်ဆိုင်မှုတွေထိတ်တိုက်ရင်ဆိုင်မှုမဟုတ်ဘူး။ဟိုတိစုမှု sorry စကလုံးမှားသွားပါတယ်။အဲ့ဒီတိစုမှုတွေပေါ်တဲ့ခါကျတော့ကျွန်တော်တို့ federal ချီခံမှုမှာကျွန်တော်တို့သဘောတူထားပေမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းဖြစ်တဲ့ယနေ့ထိလည်းမှမထူးနိုင်တာရှိတယ်။ အဲ့ဒါရဲ့ဆက်ဆက်မှုကဘေးပေါ်မှာရိုက်ခတ်လာတယ်လေဆိုတော့အခုလက်ရှိကျင်းပနေတဲ့ညီလာခံမှာကန္တပေါင်းစုံရဲ့ဆွေးနွေးမှုကိုကြည့်မယ်ဆိုရင်စီးပွားရေးကန္တမှာအချက်တစ်ချက်ပဲသဘောတူနေတယ်အမေရကန္တမှာနှစ်ချက်ပဲသဘောတူနေတယ်နိုင်ငံရေးကန္တမှာလည်းလေးချက်ပဲသဘောတူနေတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံပြီးတော့ပြည်ထောင်စုကြီးကိုထူထောင်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့တင်ပြတဲ့အစုပြုချက်အားလုံးကအဲ့ဒီစနစ်ရဲ့ဘောင်အတွင်းမှာပဲကျွန်တော်တင်ပြတာဖြစ်ပါတယ်။ဥပမာဖြင့်ကျွန်တော်ပြောမယ်ဆိုရင်စီးပွားရေးကဏ္ဍမှာပြည်ထောင်စုအစိုးရကဆောင်ရွက်ရမယ်စီးပွားရေးကဏ္ဍပြည်နယ်အစိုးရကဆောင်ရွက်ရမယ်စီးပွားရေးကဏ္ဍစတဲ့အဖြစ်ရှိလာမယ်။ဒါဆိုရင်ပြည်နယ်အစိုးရကဆောင်ရွက်တဲ့အခါဘယ်လိုဆောင်ရွက်မလဲဆိုတာကျွန်တော်တို့တင်ပြတာပြည်နယ်ဖွဲ့စည်းပုံချီခံဥပဒေအတွင်းရည်ရွှေပြဋ္ဌာန်းထားသည့်အတိုင်းဆောင်ရွက်ရမယ်ဆိုတော့ဖြစ်လာ။သို့တော့ကျွန်တော်စောစောကပြောသလိုပေါ့ဖက်ဒရယ်ချီခံမှုမှာပြည်နယ်ဖွဲ့စည်းပုံချီခံဥပဒေရှိချင်းကိုမူအဖင်သဘောတူထားပြီးသားဖြစ်ပေမဲ့ပြည်ထောင်စုသဘောတူစာချုပ်မှာချုပ်ဆူလို့မရသေးတဲ့ခါကျတော့ဒီစကလုံးတွေကိုအခုကျွန်တော်တို့သဘောတူမဲ့နေရာမှာတုံးလို့မရတာတဲ့အများကြီးရှိလာပါလေ။အဲ့ဒီတွေ့ကြုံနှုတ်ဆုပြောချက်နာတော့ဆက်ဆက်ပြီးတော့ပြောချက်နာကတော့အဲ့ဒီအခြေခံမူလေးတူကိုကျွန်တော်တို့သဘောတူမယ်ဆိုရင်အခုနင်းနင်းလေးရတယ်ဆိုတာဆွေးနွေးထားတာဒီအများကြီးပဲ။ဒါပေမဲ့ဒီချက်လေးကိုကျွန်တော်ရလိုက်တာနဲ့ကျွန်တော်ဘုံကနေနဲ့ကျွန်တော်အများကြီးရမှာပါ။ဟု
တ်ကဲ့
။အဲ့ဒီတွေ့ကြုံကျွန်တော်ကမြှို့လင့်ချက်အများကြီးရှိပါတယ်လို့
။ဟုတ်ကဲ့ပါ။
တောင်ကင်းဆိုရင်တွေ့ဆုံမင်းမြန်ထားတာဖြစ်ပါတယ်ဒုတိယပိုင်းဖြင်ည9နာရီစီစဉ်မှာတော့ငင်းချင်းလုပ်ငန်းစဉ်မှာအရင်အစိုးရနဲ့အရတားအစိုးရလက်ထက်အားနည်းချက်အားသာချက်တွေအပါအဝင်ငင်းချင်းဆွေးနွေးမှုအလားအလာတွေကိုလည်းတင်ပြပေးသွားမှာမလို့စောင့်မျှော်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်ဒီညနေခင်းအတွက်သတင်းလာတွေကတော့ဒီလောက်ပါပဲရှင်ဒီညနေခင်းအတန်လွင့်စီစဉ်ပြပြချင်ည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်သလို Democratic Myanmar Tan TV ကလည်းထုတ်လည်ပေးနေပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တငီထက်ကကြီးညာပေးပါလိမ့်မယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်တစ်ခုမှမတွေ့ရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရုရှားသမ္မတပူတင်ကဒီကိစ္စကိုသူနဲ့တွေ့ဆုံစဉ်မှာအခိုင်အမာညင်းဆိုတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်နေအပေါ်ဘယ်တော့မှဂျာဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိသလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးဆိုရာကိုသမ္မတထရန့်နဲ့ဆွေးနွေးစဉ်ပြောခဲ့တယ်လို့သမ္မတပူတင်ကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမေရိကန်အမျိုးသားရိုင်ဖယ်အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင်းကပ်ခဲ့တဲ့တနက်ကိုင်းဆောင်ကွင်ရေလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကိုအမေရိကန်ပြည်ထောင်စုအတွင်းရုရှားဆိုရရဲ့ဩစာစင့်ဝင်နိုင်ရေးလုပ်ငန်းစဉ်အဖြစ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေထဲထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနစ်တင်းတင်းလာနေတော့ကဆွဲချက်တင်လိုက်ပါတယ် Twitter လူမှုကွန်ရက်မှာဖော်ပြထားချက်အရတော့သူမဟာလက်နက်ကိုင်းဆောင်ကွင်အဖွဲ့ရဲ့တီထောင်သူနဲ့ဗဟုအဖွဲ့ဝင်ဖြစ်တယ်လို့ပြောဆိုထားပြီးရုရှားဆိုရထိတ်တန့်တာဝန်ရှိသူတဦးရဲ့အထူးလက်ထောက်အဖြစ်ဆောင်ရွက်ခဲ့တဲ့အသက်29နှစ်အရွယ်မာရီယာဘူတီနာကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝါရှင်တန်မှာဖမ်းဆီးလိုက်တာဖြစ်ပါတယ်။သိန်းစည်းကံမြေယာတွေအတွက်မြန်မာအစိုးရဘက်ကရောကြီးပေးဖို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။မြေယာသိမ်းဆည်းခံရမှုတွေနောက်ထပ်မဖြစ်စေရအတွက်လယ်သမားတွေနဲ့မြေပိုင်ရှင်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုအစိုးရအနေနဲ့ပြဋ္ဌာန်းဆောင်ရွက်ဖို့လဲ HRW ကတိုက်တွန်းပါတယ်။မြေသိမ်းခံလယ်သမားတွေမြေပိုင်ရှင်တွေနဲ့တွေ့ဆုံမေးမြန်းချက်တွေနဲ့အတူဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်
။သတင်းကြေညာကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီနေ့ညတွေစီစဉ်ထုတ်လို့ရမှုကတော့မတ်ဆွေမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00-10:00 ထိ Line 2 meter 24.25-50 တူကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါဆင်တဲ့သောတာရှင်အပေါင်းကိုထူးပေးကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is